ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့သိန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်ဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကကြာသပတေးနေ့မှာပြောပါတယ်။ဒုက္ခသည်ကူညီရေးဆိုင်ရာအခြေအနေတွေကိုစမ်းစစ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းသုံးခုကအကြီးအကဲတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခရီးသွားရောက်နေတာဖြစ်ပါတယ်။အပြည့်စုံကိုဒေါက်ကမျိုးသက်ကပြောပြပေးပါမယ်ရှင်။
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီ IOM အပြည့်ပြည့်ဆိုင်ရာလူ့ရေပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗစ်တိုရီနိုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မတ်ခ်လိုကော့တိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗိုလ်တပ်ဖူးနေကတွားရောက်ခဲ့တာဖြစ်ပြီးကြက်တပရီနေမှာတော့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကဒုက္ခသည်တွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုကုလသမဂ္ဂကိုတင်ပြခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်ကတသန်းနီးပါးလောက်ရှိတယ်လို့ဆိုပါတယ်။မကြာခင်မှာမုတ်တုံရာသီကြာရောက်တော်မှာဖြစ်တဲ့အတွက်ဒုက္ခသည်တွေဟာလက်ရှိသူတို့နေထိုင်တဲ့စခန်းတွေမှာရေကြီးမြေပြိုမှုဒဏ်တွေကိုခံစားရနိုင်ခြေရှိနေတယ်လို့ပြောပါတယ်။ဒါအပြင်သူတို့ဟာဒုက္ခသည်စခန်းတွေမှာကြက်ကြက်တဲတဲနေထိုင်ရတဲ့အတွက်အစိုးရကအရှိတောင်ပိုင်းကကော့ခ်စ်ဘဇာဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုဘာဆန်ချာကျွန်းကိုပြောင်းရွှေ့ပေးလို့တဲ့ဆန္ဒရှိတယ်လို့ဝန်ကြီးမိုမန်ကတင်ပြခဲ့တာပါ။ဘာဆန်ချာကျွန်းကိုဒုက္ခသည်တွေပြောင်းရွှေ့ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းအဆောက်အဦတည်ဆောက်မှုတွေနဲ့အတူအစီအစဉ်တွေကိုလုပ်နေတာဖြစ်ပါတယ်။ဒီဘင်္ဂလားပင်လယ်အော်ထဲကျွန်းဖြစ်ပေါ်ပေါက်လာတဲ့တက်တန်းတိတ်ပြီးနှုတ်သေးတဲ့လူမနေတဲ့ဘာဆန်ချာကျွန်းကိုဒုက္ခသည်တွေကိုပြောင်းရွှေ့ခိုင်းရင်ဒုက္ခသည်တွေအတွက်အလုတ်ကံရောသွားရလာရပါခက်ခဲပြီးဆိုင်ကလုန်းမုန်တိုင်းအန်ဒီယပါကြီးနေတဲ့အတွက်သူတို့ကိုဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေတဲကအများစုကလည်းဒီကျွန်းကိုမသွားလိုဘူးလို့ပြောနေကြတာကြောင့်နောက်ထပ်ပြဿနာဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကအရာရှိကြီးတောင်းကသူတို့ရဲ့အခုခီးစဉ်ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတသန်းနီးပါးနဲ့သူတို့နေထိုင်ရာဒေသကဒေသခံတွေအတွက်ဘလို့အကူအညီမျိုးပေးနိုင်မယ်ဆိုတာကိုစမ်းစစ်ဖို့ဖြစ်ကြောင်းခီးစဉ်အစမှာပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအပါအဝင်အစိုးရတာဝန်ရှိသူတချို့နဲ့တွေ့ဆုံပြီးချိန်ကြက်တဲ့ပရင်းနေမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကဒီဒုက္ခသည်တွေအရေးကိုဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှသာရှိတယ်လို့ပြောပါတယ်။
We came here to express the solidarity of the United Nations and the international community.
Through the people of the government of Bangladesh, Bangladesh အစိုးရနဲ့ပြည်သူတွေနဲ့အတူကုလသမဂ္ဂကရောနိုင်ငံတကာတိုင်ဝမ်ကပါတသားတည်းရှိကြောင်းပြဖို့ပါ။ဒုက္ခသည်တွေရဲ့အခြေအနေနဲ့ပြဿနာတွေအတွက်ဖြေကမြန်မာနိုင်ငံမှာပဲရှိတာကြောင့်မြန်မာနဲ့ထိတွေ့ဆက်ဆံပြီးတော့ဖြေဆက်ရှာသွားမယ်လို့ကြေညာပေးပါတယ်။ဒုက္ခသည်တွေသူတို့ဆန္ဒအရောက်နေရက်ပြန်ရေးယုံကြည်မှုရှိလာစေမယ့်အခြေအနေတွေကိုဖန်တီးပေးဖို့ကြိုးစားလာအောင်ကုလသမဂ္ဂကမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှာဖြစ်သလိုပံ့ပိုးကူညီမှာလည်းဖြစ်ပါတယ
်ကုလသမဂ္ဂအရာရှိကြီးသုံးဦးဟာမြို့တော်ဒက္ကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာနိုင်ငံခြားရေးဝန်ကြီးမိုမန်ပါဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကဘယ်လိုအကူအညီတွေပေးရနိုင်မယ်ဆိုတာစမ်းစစ်ကြမှာဖြစ်သလိုစားနပ်ရိက္ခာဖြန့်ဖြူးမှုနဲ့နားခုံမှုအပါအဝင်ကုလသမဂ္ဂရဲ့အစီအစဉ်တွေကိုလည်းတောရောက်ကြည့်ရှုကြမှာဖြစ်ပါတယ်။မကြခင်မှာကြောက်ရွံ့တော့မဲ့မုတ်တုံရာသီအတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်ချက်တွေကိုသိရအောင်ကော့ခ်စ်ဘဇားကိုပါသူတို့တောရောက်မှာဖြစ်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ရရေးဒုက္ခသည်တွေအကာအကွယ်နဲ့ဝန်ဆောင်မှုအထောက်အကူရရေးတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ဒုက္ခသည်အလုံးအတွက်မှတ်ပုံတင်ထုတ်ပေးနိုင်ဖို့ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ပူးတွဲလှုပ်ဆောင်နေတဲ့မပုံတင်လုပ်ငန်းစဉ်ကိုလည်းလေ့လာမှာဖြစ်တဲ့အပြင်အဲ့ဒီမှာလှူအားပေးနေတဲ့ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကပြောကြားခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရကလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လက်ခံမှာဖြစ်ပြီးသူတို့တွေနေရပြန်ရေးအတွက်မြန်မာစိုးရကကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်